UK မှာဖြစ်နေတဲ့စစ်ပွဲဟာအနိုင်ရမယ့်စစ်ပွဲမဟုတ်တာကြောင့်တက်ဆိုင်သူတွေအပြစ်ကရစဲရေးဆွေးနွေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ
် From my outreach with various actors, elements of diplomatic progress are coming into view on several key issues.
ရန်လိုတဲ့လုံရတွေကိုချက်ချင်းရဖို့အလေးနဲ့ဆွေးနွေးမှုတွေလုပ်ဖို့လုံလောက်တဲ့အခြေခံတွေရှိနေပါပြီဒီစစ်ပွဲဟာအနိုင်ရမယ့်စစ်ပွဲလည်းမဟုတ်ပါဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်္ဂါနေ့ကပြောဆိုသွားခဲ့တာပါတန်တမာရေးအရာဆွေးနွေးနိုင်မယ့်အလားအလာတွေရှိနေတယ်ဆိုပေမဲ့အဓိကဆွေးနွေးမယ့်အချက်အလက်တွေဖြစ်နိုင်ခြေရှိတဲ့ဂျာကန်ညှိနှိုင်းပေးမဲ့သူတွေဘသူတွေဆိုတာကိုတော့ကုလသမဂ္ဂအကြီးအကဲကအသေးစိတ်မပြောဆိုခဲ့ပါဘူးယူကရိန်းသမ္မတဗလိုဒီမာဇီလင်စကီကတော့ပြဿနာရဲ့အကြောင်းရင်းတစ်ခုဖြစ်တဲ့နေတိုးအဖွဲ့ကိုဝင်ရောက်ခွင့်နဲ့ပတ်သက်လို့အလျှော်ပေးတဲ့သဘောမျိုးမကြာသေးခင်ရက်တွေမှာပဲပြောဆိုထားပါတယ်အချိန်ထဲမှာပဲတူရကီနဲ့အစ္စရေးနိုင်ငံတွေကဂျာဝင်စစ်ဆန်မဲ့သူဖြစ်လာနိုင်တဲ့အလားအလာရှိတဲ့နိုင်ငံတွေထဲမှာပါဝင်လာပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာအခုစစ်ပွဲမှာရုရှားဟာရန်လူသူအဖြစ်ပုံဝင်လင်းလင်းပြောဆိုထားပြီးလုံခဲ့တဲ့တလကျူးကျော်စစ်စတဲ့ချိန်ကစလို့ယူကရိန်းပြည်သူတွေအရှင်လက်လက်ငရဲကြနေတယ်လို့လည်းပြောဆိုခဲ့ပါတယ်